ရန်ကုန်မြို့တုံမနာအားကစားကွင်းမှာမနေ့တုန်းကကစားသွားတဲ့စီးကိန်းဘောလုံးပွဲမှာမြန်မာကထိုင်းအသင်းကိုအနိုင်ရသင့်တယ်လို့ဒီမြန်မာအသင်းအုပ်ချုပ်သူကပြောလိုက်ပါတယ်2029ချိန်မြောက်စီးကိန်းပြိုင်ပွဲအုပ်စု B ဘောလုံးပွဲစဉ်အဖြစ်အေရှင်မြန်မာနဲ့ထိုင်းတို့အကြိတ်နဲ့ကစားခဲ့ကြတာမှာမြန်မာကဂိုးရင်သွင်းပြီးတော့မှတကူးစီတီဖြစ်သွားခဲ့တာပါဒါပြင်မနေ့ကကစားသွားတဲ့ပွဲမှာဒဏ်ရာရသွားတဲ့မြန်မာကစားသမားကြည်လင်းဟာလာမယ့်အင်ဒိုနီးရှားနဲ့ပွဲကိုလွဲချော်ပွဲရှိနေပါတယ်ထိုင်းအသင်းနဲ့ကစားသွားတဲ့ပွဲအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးအသင်းအုပ်ချုပ်သူဦးစိုးမိုးကျော်ကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ထိုင်းနဲ့ပွဲကတော့မြန်မာအသင်းကလည်းနိုင်ဖို့အတွက်အစွမ်းကုန်ကြိုးစားခဲ့တယ်။နောက်ပြီးတော့ဒီပရိသတ်တွေကလည်းတခဲနဲ့အားပေးခဲ့တယ်ပေါ့လေ။ဒီလိုနိုင်ဖို့အတွက်အစွမ်းကုန်ကြိုးစားခဲ့ပြီးတော့မှတည်ရကျသွားတဲ့ပုံမှာစိတ်ထဲမှာဘယ်လိုဖြစ်မိလဲ?စိတ်ပြတ်မိလား?
စိတ်ပြတ်တယ်လို့မဟုတ်ဘူးနော်။ဟောနည်းနည်းနည်းနည်းလေးဟောပေါ့။မခံကြီးမခံတာလေးဖြစ်တာပေါ့နော်။ဟိုကိုအပိုင်လုံးတွေကကိုကပူရတာပေါ့နော်။ဒီတက်လာပြီးရပြီးတက်လဲ။ဒီက happy ဖြစ်သွားမယ်။နောက်ကျွန်တော်တို့လည်းဒီဆိုင်မှာလွတ်လွတ်လပ်လပ်တက်သွားပြီနော်အခုဆိုရင်ကျွန်တော်တို့အမေမိကြောင့်အနေနဲ့ပြည်ပြီးကြောက်အောင်အဲ့လိုဖြစ်သွားတယ်ပေါ့နော်အဲ့တော့ကလေးလေးလည်းရမ်းကြိုးကြတော့သူတို့လည်းမနိုင်ဘူးရှင်လေလာကြည့်ရတယ်လေအပြန်မှန်းခံပြီးတော့တော်ကြီးကဒီလက်မှတ်တွေတိုးဝဲလက်မှတ်တွေတန်းစီဝဲဆိုဆိုရင်ဒီမှာအိတ်ပြီးတော့လက်မှတ်ရောင်းမယ့်နေရာလာတော့အဲ့လိုနေရာနေလေးကတော့တိုင်းကြီးတော့လည်းဒီနေ့ LED ဘုံကြီးနဲ့ထိုင်ကြည့်ရတော့သူ့မှာအပတ်တယ်မှာလူက2-3တောင်ကြီးတယ် LED ဘုံနဲ့ရောပါအောင်ပတ်ကြည့်ရတော့သူတို့ကအားလုံးပြောတော်သွားနေကြတာသူတို့ပြောပြီးဆက်နေကြတာဘုရားလေဘောင်းဝါးမဖြစ်တာဆိုတော့မတတ်နိုင်တော့တပည့်ကြီးအောင်ပါပေါ့
ဟုတ်ကဲ့ဒီနေ့ကစားသွားတဲ့ခြေစွမ်းပေါ်မှာရောအားရခြေနှမ်းမှုရှိလား
အားရပါရဲ့ကလေးအကုန်လုံးကြိုးစားတယ်ကျွန်တော်တို့ဟိုခင်းနေစီနေနဲ့ဆက်စလာကြည့်ပြီးတော့ဒီမှာအပိုင်ကန်တဲ့လုံလေးတစ်လုံးတစ်လုံးချွတ်ချော်သွားတာတော့ပြောရကြည့်ဒါဘောင်းဝါးမှာလည်းဖြစ်တတ်ပါလေအဲကလေးတို့ဒီလိုကတော့ပြင်ပြောဘူးအားလုံးကြည့်ကြည့်နေတယ်သူတို့ကြိုးစားနေရင
်ဟုတ်ကဲ့ကိုစုံမအခုဒီကစားသမားတွေတပွဲလုံးသူတို့ရေကုံရေကန်းကစားသွားတာကစားသမားတွေရဲ့အခြေအနေအခုဘယ်လိုရှိလဲခင်ဗျအ
ခုကစားသမားအခြေအနေကြည်လင်းကတော့သူဟန်တက်ပြည်တိုင်းဟောင်းလာမှုပြင်ရပါတယ်ရပါတော့ကျွန်တော်ဒီနေ့က3ရက်နဲ့9ရက်ကြာလောက်ဒီနားရမယ်အဲဒါနဲ့ဒီကလေးကစိတ်ကလည်းဒီနေ့ပြင်းထန်တယ်ဘုံဝရန်ကစားနေတဲ့ကောင်လေးဆိုတော့ကျွန်တော်ဒီနေ့ဖေးထိုးပြီးကြောင်းရအောင်ကျွန်တော်အရေးကြီးကိုဆက်ကပ်ပါကျွန်တော်ပြောရရင်ဒီကကဒါလို့ဒီလောက်ပဲမြော်ပြီးတော့သူအနာပြေတယ်နော
်ဟုတ်ကဲ့အတန်ရာဟောင်းဆိုတာကဘာတန်ရာလဲ
ပြခေချင်းလို့ကြာခေချင်းကအန်ဂါအန်ဂါပေါ့
ဒါဆိုရင်လာမယ့်အင်ဒိုနီးရှားနဲ့ပွဲမှာတော့သူပါနိုင်ဖို့ဆိုတာမသေးကြဘူးပေါ့အ
ဲမပါနိုင်တဲ့ဘက်ကပုံများမယ်ဒီတကယ်လို့ကောင်းမှန်တယ်ဆိုတော့ဒီကတော့သူထိပြီးတော့ထည့်ချင်မှထည့်နေတယ်နော်ပြန်ပြော
အဲကျွန်တော်တို့ပွဲပြီးခါနီးမှာကျွန်တော်တို့တကိုးရခဲ့တယ်ဒါကိုဒိုင်ကနေပြီးတော့ဒီလူချွန်ဘောဆိုပြီးတော့ဟိုတတ်မှတ်ခဲ့တယ်ပေါ့ကျွန်တော်ရုပ်တံမှာလည်းတေချာမတွေ့ရတော့ဒီခိုးနဲ့ပတ်သက်ပြီးတော့ဒီဥစ္စာလူကျုံမောဟုံဖို့ဘယ်လိုမြင်ရလဲ
အဲကျွန်တော်တို့ဘက်ကပြောရင်တော့လူမကျုံလို့ပဲပြောမှာစင်ဒါပေမဲ့အင်လိုင်းဖြစ်တဲ့နေရာပိုဇီရှင်ဆိုတော့လူကျုံလို့တော့ပြီးတာပေါ့အဲလူရမယ်ကျွန်တော်တို့အင်ဂျင်ကဒါကလည်းဖေးပါပြီးမယ်ဆိုတော့ပြည့်စုံအောင်လည်းဒီမှာလည်းမတတ်နိုင်ဘူးပေါ့အဲကိုကိုလိုက်ရင်တော့ပြီးသားပြီဆိုတော့ဒီကောင်ကလည်းနိုင်သွားပြီမတတ်နိုင်ဘူးလေဒါတိုင်းတော်ပေါ့
နောက်တစ်ခုကဒီနေ့မြန်မာအသင်းကဒီကစားသွားတဲ့ပွဲစဉ်၃ပွဲစလုံးမှာဒီနေ့အကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့လည်းတော်တော်များများကယူဆကြတယ်နောက်ပြီးတော့မြန်မာအသင်းနီးတူပေါ့ပရိသတ်ကလည်းအကောင်းဆုံးအားပေးသွားခဲ့တယ်သူ့အနာကွင်းတကွင်းလုံးဒီပွဲအစနေ့အဆုံးအထိကိုမြန်မာအသင်းကိုတောက်လျှောက်အားပေးသွားခဲ့တာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီမြန်မာအသင်းပရိသတ်ကိုရောဘောလုံးဖွဲ့ရဲ့အုပ်ချုပ်သူအနေနဲ့ဗာများပြောချင်ပါလေ
ကျွန်တော်အရင်ကျေးဇူးတင်တယ်ဘာလို့လဲကျွန်တော်ကစဉ်းစားသွားတယ်လို့ဆိုတော့ဒီလက်မှတ်ဒီကကျွန်တော်ရက်ခွဲပြီးတော့ကွင်းတွင်းဝင်စတဲ့3000ပဲရောင်းတယ်ဆိုတော့ဒီသက်ကဝေကြွေးလို့အားတော့ရှိတယ်တိတ်ဘွယ်နဲ့တင်းတော့ရှိတယ်အဲ့ဒီကြောင့်မရတဲ့လူကမရဘူးပေါ့နော်အဲ့ဒီတော့ကွင်းပြင်မှာကျွန်တော်ကွင်းပြင်မှာကွန်ကရစ်ကလပ်ရှိတယ်အဲ့မှာအဲ့ဒီပုံကြီးတစ်ခုမှာတို့ရှိရတာပေါ့နော်။နောက်ကွင်းထဲမှာဆိုရင်တကယ်လို့အော်ဟစ်ပြီးတော့မတက်ရပြီးတော့ခုံပေါက်ပြီးတော့ဒီမှာလေးအတက်အောင်ကမာမကြည့်ဆိုလိုက်ညီမအွန်လိုင်းနဲ့ကျွန်တော်အားပေးနေပြီတော့ကျွန်တော်အများအားနာတယ်။တို့လည်းအရင်နဲ့ကြည့်ကြည့်တယ်နော်။တို့ဒီနေ့ကကျွန်တော်နိုင်ငံတွေအရင်ပြောကြပါ။အဲဘာလို့ဒီလိုအေးတက်ကိုကျွန်တော်ဒီလိုအခင်းနဲ့လာအောင်အားပေးရတယ်ကျွန်တော်အများအားပြောမှကြာစကားအတိုင်းပါပဲ။အရင်ကိုကြည့်ကြည့်တယ်နော်။ဒီတက်ကကျွန်တော်တို့ဒီကတိုင်းရတော့အနေနဲ့တောင်းကြည့်တယ်ကျွန်တော်ဘုံတင်တယ်ကျွန်တော်တို့ရဲ့တစ်နှစ်မြောက်ကစားသမားပါတယ်ဒီကကအဲ့လိုအပြည့်ရတယ်လေသူတို့ကခွန်အားကြီးဖြစ်စီပါတယ်ဒီကခွန်အားကြီးဖြစ်စီပါတယ်ဒါပေမဲ့နောက်ပွဲမှာလည်းအဲ့လိုနောက်ပွဲဆိုတော့ကျွန်တော်တို့အင်ဒိုနီးရှားနဲ့အမီဆုံးပွဲမှာလည်းဒီကတကယ်လောက်အပြည့်မယ်ကျွန်တော်မျှော်လင့်ပါတယ်အဲ့ဒီချိန်မှာလည်းကျွန်တော်လက်မှတ်အကောင်းဆုံးကြောင့်မရရင်လည်းကျွန်တော်ကွင်းပြင်ကနေအဲ့ဒီပုံစံကြည့်ပြီးတော့ကျွန်တော်တို့တိုင်းတိုင်းအင်းချစ်အော်ပြီးအပြည့်မယ်ကျွန်တော်ကွင်းထဲကလေးပြားကြီးကြားပြီးအပ်တယ်ပါတယ်အဲ့လိုစီးဆိုင်နေကြမယ်ကျွန်တော်အပြည့်အဝမျိုးလေ။ဘုရားမြန်မာနိုင်ငံကိုလည်းသိပြီးတော့အားလုံးကြည့်ညိုက်ကြပါလေလို့ ဘောလုံးအတင်းကိုသာဘောလုံးဘက်တူကိုသာပြောနေတာပေါ့
မြန်မာဘောလုံးအတင်းအုပ်ချုပ်သူဦးစိုးမိုးကျော်ကိုကိုရန်နိုင်ဆက်သွယ်မြင်မြန်ခဲ့တာပါအခုဆိုရင်တော့ဒီသုံးပွဲကစားပြီးသွားတဲ့အချိန်မှာမြန်မာအတင်းနဲ့ထိုင်းအတင်းတို့ဟာနှစ်ပွဲနိုင်တစ်ပွဲတည်းနဲ့ရမှတ်တူပြီးဂိုးကွာခြားချက်တူနေပေမဲ့ထိုင်းအတင်းကတကိုးပိုသွင်းထားတာကြောင့်မို့လို့အုပ်စုမှာထိတ်ခါဖြစ်နေပါတယ်ရန်ကုန်မှာမနေ့ကကစားသွားတဲ့ပထမပွဲမှာအင်ဒိုနီးရှားနဲ့တီမောအတင်းတို့ဂိုးမရှိတည်ကြသွားတာကြောင့်အင်ဒိုနီးရှားကလေးမှတ်ရထားပါတယ်လာမယ့်16ရက်နေ့မှာတော့ထိုင်းနဲ့ကမ္ဘောဒီးယားမြန်မာနဲ့အင်ဒိုနီးရှားတို့ကစားကြမှာဖြစ်ပါတယ်ရှင်